လေကြောင်းတိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်2000ကျော်အားပြန်မောင်းထုတ်ခဲ့တယ်ဆိုတာကိုထိုင်းအာဏာပိုင်တွေကညှင်းဆုပ်လိုက်ပါတယ်။စစ်စခန်းတစ်ခုအားကရင်တိုင်းရင်းသားလက်နက်ကန်တပ်တွေကပြီးခဲ့တဲ့ပတ်ကတိုက်ခိုက်ပြီးနောက်စစ်တပ်ဘက်ကဂျက်တိုက်လေတွေကိုအသုံးပြုပြီးနေဆက်ကြီးရွာတွေကိုတိုက်ခိုက်ရတာမို့လူထောင်ချီထွက်ပြေးနေကြရတာဖြစ်ပါတယ်။ဘာမာကမ်ပိန်း UK အဖွဲ့က Max Farmaner ကရိုက်တာသတင်းထောက်ကိုပြောတာကတော့မြန်မာဘက်ခြမ်းကဣတုတစခန်းကိုလူထောင်နဲ့ချီပြီးတော့အတင်းချက်ပြန်ကန်းနေလို့ဆိုပါတယ်။ကရင်ရွာသားတွေရိုက်ကူတာပြီးရိုက်တာသတင်းကပြသတဲ့ဗီဒီယိုထဲမှာတော့ဒုက္ခသည်တွေလေပေါ်တက်နေတာကိုထိုင်းစစ်သားတွေကစောင့်ကြကြည့်ရှုနေတာကိုတွေ့ရပါတယ်
။ဟဲ့ဘာငါစီလာလေးလက်သူပါသားဘာနော်ညွန်တော့
တယ်။ရောက်ဆောင်ရဲ့အုတ်ချွေမှုထိုက်ချီဂျန်ဒလီအောင်ကတော့ဒုက္ခသည်တွေကိုပြန်မမောင်းထုတ်ဘူးလို့သတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။သူတို့ဟာမက်စတရန်နဲ့စွန်မွိုင်းကရရဲ့အစွန်ပြားဒေသတွေမှာဘေးကင်းစွာနဲ့ရောက်ရှိနေကြတယ်လို့ထိုင်းပြည်တွင်းသတင်းထောက်တွေကပေါ်ပြကြပါတယ်။